မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ1429ဦးထပ်တိုးပြီးသေဆုံးသူက23ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညထုတ်ပြန်ချက်ပါသေဆုံးသူတွေထဲမှာ18ယောက်ကရောဂါအခံရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တပ်ခွဲနမူနာပေါင်း2800ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့တပ်ခွဲနမူနာပေါင်း73သိန်းခွဲကျော်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်က2184ဦးရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့13000ကျော်ပြီဖြစ်ပါတယ်။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံဆင်ခွင့်ရရှိသူအရေအတွက်989ဦးရှိတယ်လို့ဖော်ပြထားတာကြောင့်ရောဂါပျောက်ကင်းသွားသူပေါင်း11800ကျော်ရှိပြီဖြစ်ပါတယ်။ကျန်းမာရေးနာကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတက်ဖြစ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူရဲ့ Facebook မှာမကြသေးခင်အချိန်ပိုင်းအတွင်းကရေးထားတာအရဆိုရင်ဒီကနေ့တက်ခွဲစစ်ဆေးတဲ့နမူနာအရေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 6.85 ရာခိုင်နှုန်းရှိပြီးပြန်ကောင်းလာသူ 89.2 ရာခိုင်နှုန်းသေဆုံးသူက 2.1 ရာခိုင်နှုန်းရှိပါတယ်။သေဆုံးသူတွေထဲမှာနောက်ခံရောဂါရှိသူက 88.3 ရာခိုင်နှုန်းရှိတယ်လို့လည်းဒေါက်တာခင်ခင်ကြီးကရေးထားပါတယ်။ဒီမှာနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုထိန်းချုပ်ဖို့တာဝန်ရှိသူတွေအပြင်းထန်စူးစမ်းနေရဆဲဖြစ်ပြီးပိတ်ပင်ကန့်သတ်ချက်တွေကိုလည်းဘိုးဘီတင်းနစ်ချက်ချက်ချမှတ်ထားပါတယ်။ဒါပေမဲ့လည်းကာယောဂါဘိုးပြန့်နှံ့မှုထိန်းချုပ်ရေးချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလူလူကြားလိုက်နာတဲ့အပိုင်းမှာအားအနေချက်တွေရှိနေဆဲဖြစ်ပါတယ်။